ောက်ကြနေမယ့်ခင်းစီစဉ်တွေကိုဆက်လက်ပြန်ဆက်ပေးနေပါတယ်။ကျွန်မခင်ရတတ်ပါ။ဗြိတိန်နိုင်ငံမှာ COVID-19 ဖြစ်ပွားမှုတိုးနေတယ်လို့ကူးစက်ရန်ဗီဇာပြောင်းဖို့တက်နိုင်နေတဲ့အတွက် TF4 အမြင့်ဆုံးအဆင့်ကန့်သတ်ချက်တွေကိုထုတ်ပြန်ထားရပါတယ်။လက်ရှိဆေးရုံတွေရဲ့အခြေအနေကိုသိရအောင်ဗြိတိန်အရှေ့တောင်ပိုင်း Access ဆေးရုံကြီးအရေးပေါ်ဌာနတာဝန်ခံဒေါက်တာအလိမ်မာဝင်းသိန်းကိုဆက်သွယ်မေးမြန်းကြည့်တဲ့အခါဆေးရုံမှာကိုဗစ်နဲ့ရောက်လာတဲ့လူနာတွေတိတ်များနေတယ်လို့အခုလိုစပြောပါတယ
်။ဒီဘဝင်းကားအချိန်မှာဆိုရင် respiratory center နဲ့လာတဲ့ pneumonia ဖြစ်တဲ့လူတွေ flu ဖြစ်တဲ့လူတွေကအများကြီးပါ။ဒါတော့ထူးတော့မထူးဆန်းပါဘူး။ဒါပေမဲ့ pandemic ကြောင့်မို့လို့အခု covid လူနာတွေကအများများပြီးတော့ test လုပ်လိုက်လို့ရှိရင် positive ဖြစ်တာတွေများပါတယ
်။ဒီလူနာတွေရောက်လာတယ်ဆိုလို့ရှိရင်ဒီလူနာကဒီကူးစက်ဉာဏ်နဲ့ပိုးတဲ့ကြောင့်လားအရင်ငကိုယ်တော့တွေ့တဲ့ပိုးကြောင့်လားဘယ်လိုလုပ်ခွဲပါလဲ။
ကျမတို့စီမှာလူနာရောက်လာလို့ရှိလို့ရှိရင်ဘယ်ပိုးလဲတော့ကျမမပြောတတ်ပါဘူး။ဘာလို့လဲဆိုတော့ကျမကဇက်ခွဲကမ်းမှာမလုပ်တော့လीတိကျမပြောတတ်ပါဘူး။လူနာရောက်လာလို့ရှိရင်အဲဆေးရုံတင်ဖို့အတွက်ကျမတို့ကအဲ့ချိန်မှာ swab ယူပါတယ်။လူနာ positive လား negative လားသိချင်လို့ဘာလို့လဲဆိုတော့ positive ဖြစ်လို့ရှိရင် positive ward မှာထားတယ်။အဲ့ဒါကို covid ward လို့ခေါ်ပါတယ်။ positive မဟုတ်ဘူးဆိုလို့ရှိရင်တော့ negative ကမှ positive နဲ့အတူတူထားလို့ရှိရင်ပို့ပြီးတော့ဆိုးပုံမှာပေါ့နော်။အဲ့ဒါကြောင့်မို့လို့
ဆိုတော့လူနာရောက်လာတယ်ရောက်လာလို့ရှင်ဒီကူးစက်များဟုတ်မဟုတ်မသိသေးဘူး။ဒီမှာဥဆုံးဒီကိုဗစ်ရှိတယ်ဆိုလို့ရှင်ခွဲထားလိုက်တာပေါ့နော
်။ကျမတို့ဒီမှာအခုတော့အဲ့ November လအလယ်ကနေစပြီးတော့ Department of Health Department နဲ့ Code Department ပြန်ခွဲလိုက်ရပါတယ်။အရင် Pandemic ကလို့လေ COVID suspected symptom နဲ့ပါတဲ့လူတွေကို Hot နေရာမှာကျမတို့ကလက်ခံတာပေါ့။ COVID suspect မဖြစ်ဘူးဆိုလို့ရှင်တော့ကိုးနေရာမှာတွေ့ပါတယ်။
ဟုတ်ကဲ့တနေ့တနေ့လူနာရောက်လာတဲ့နှုံးကိုပြောပြပေးတာဘယ်တော့ရှိလဲဒီလိုမျိုးပေါ့နော်အရေးပေါ်ဌာနတွေကမနှမင်းဖြစ်နေလားသိတယ်လို့ပ
ါဟုတ်တယ်တော်တနင်္ဂနွေလုံးမှာတော့အရေးပေါ်ဌာနတွေမှာအရန်အလုပ်များနေပါတယ်ဘူးအရင် pandemic ကလိုပဲပြန်ဖြစ်သွားတာပေါ့နော်အဲ့လိုပဲအရန်ကိုလူနာတွေကဒီ covid symptom နဲ့လာတဲ့လူတွေအရန်များတဲ့ခါကျနောက်ပြီးတော့ staff တွေကလည်းနေမကောင်းကြဘူးလေဒီရောဂါနဲ့ staffing shortage တော့လူနာများတာနေတော့အကုန်လုံးကလုံးချောင်လိုက်နေတာပေါ့
ဟိုဖြန့်မြခြင်းအားဖြင့်လူနာဘယ်လောက်လောက်ရောက်လာတယ်ပါလဲဒီနေ့
300ကျော်ပါတယ
်တနင်္ဂနွေလောက်တိုင်းတာနဲ့ရောဒီကိုဗစ်ရောဂါဖြစ်တဲ့လူနာဘယ်လောက်လောက်ရှိပါလဲဒီနေ့ဒီနေ့
positive ဖြစ်တာတော့9000ပေါ့နော် 9000 positive ဖြစ်နေတာတော့လောက်ရှိပြီလို့အဲ့ဒီမှာသတင်းတွေမှာတွေ့ရပါတယ်ဒါပေမဲ့ positive ဖြစ်တဲ့လူတိုင်းနဲ့ဆေးရုံရောက်လာတာတော့မဟုတ်ပါဘူးဆေးရုံကိုဘယ်လောက်ဒီရောဂါနဲ့ရောက်တယ်လဲဆိုတော့တော့ပြောရတော့ခက်ပါတယ်။ဘာလို့လဲဆိုတော့ جماعه statistic မှာလည်းမလုပ်တော့လीမပြောတတ်ပါဘူး။ဒီအတိအကျတော့ဒါပေမဲ့လို့ positive ကတော့အဲ့လိုပေါ့အရင်ကအရန်နေနေရနေပြီးတော့ထောင်နည်းနည်းရှိရနေရနေပြီးတော့အခု9000လောက်ဖြစ်နေတာဟာတခါလောက်ရှိနေတယ
်။ဆိုတော့အခု Britain နိုင်ငံမှာဆိုလို့ရှိရင်ဒီ TF4 ပေါ့နော် lockdown ကအ
တက်ရှိတယ
်။ဒီ lockdown ချထားတဲ့အတွက်ကိုဒီလူနာညှော့သွားတာမျိုးတွေ့ရပါလား
။အဲ့ lockdown ကအဆက်တော့ရှိပါတယ်။အဆက်ရှိပါတယ်ဆိုတာအခုပဲဥပမာပြောရလို့ရှင်တော့ကျမတို့ New Year ပြီးသွားပြီပေါ့နော်လို့မို့ဆိုလို့ရှင်တော့ New Year ညဆိုတာကျမတို့ကနိုင်မဲပါပဲဒါပေမဲ့အခုအဲ့ဒါ New Year ညမှာအလောက်များများကြီးမဆိုးဘူးပေါ့နော်ဆိုတော့နေတော့ပြည့်လို့တော့လေပြောရမှာပါပဲအဲ့လော့ဒ်ဒေါင်းကအဖြစ်ဖြစ်ဖြစ်တယ်လို့ပြောရမှာပါပဲ
ဟုတ်ကဲ့ဆိုတော့အခုသိကြတာလေးတခုကဒီကုသဉာဏ်ဗီဇာပြောင်းပို့မျိုးအစ်စ်နဲ့အခုအရင်ငကိုမျိုးနဲ့ပတ်ထားတာမျိုးတွေ့ပါလားလူနာတွေမှာလေ
ကျမ personal experience နဲ့ပြောလို့ရှိရင်တော့အဲ့ဒီလူနာတွေအားလုံးက very bad flu လို့ပါပဲအဲ့လိုအသက်ရှူချက်တဲ့ရောဂါပါပဲအကုန်လုံးကျမတို့အဲ့လိုဒီဥစ္စာအစ်စ်လိုက်ပိုးအစ်စ်လားဒီဥစ္စာပိုးဟောင်းလားတော့ကျမတို့တော့မခွဲတတ်ပါဘူးဘယ်သူမှလည်းအတိအကျမပြောနိုင်ပါဘူးလာတဲ့လူနာတွေအားလုံးကအဲ့လိုပေါ့တခြားတွေကြီးနေအသက်ရှူချက်တဲ့ oxygen level ကျနေမကောင်းဘူးပေါ့လူကလုံးဝနှုံးခွေပြီးတော့အသက်ကြီးတဲ့လူတွေမှာပိုးဆိုးပါတယ်အဲ့လိုမျိုးမစားနိုင်မတော့နိုင်ခေါင်းတွေကိုက်အဲ့လိုမျိုးကြီးဖြစ်ပြီးတော့ရောက်လာတာပါအဲ့တော့ပိုးအစ်စ်လားပိုးအဟောင်းလားတော့ကျမတို့လည်းမခွဲနေတော့ပါဘူးဒါလို့ရှိရင်တို့ကိုဘယ်လိုဆက်သွားအောင်လုပ်မလဲတို့က intensive care ကိုကြွားဖို့လိုလားမလိုဘူးလားအဲ့ဒီအချိန်မှာဆုံးဖြတ်ရတာပါအ
ဲ့ဒီရောဂါဒီဟိုအကောင်းဆုံးဘယ်လိုလုပ်ရမလို့အကြံပေးတယ
်အကောင်းဆုံးကတော့မဖြစ်ခင်ကကာကွယ်တာကတော့အကောင်းဆုံးပါပဲဘလို့ပေါ့ဒါကြောင့်အစိုးရကလည်းတတ်နိုင်ကြများပေါ့နော် lockdown ကိုလေဟိုစီးပွားရေးလည်းမပြတ်သွားရအောင်တော့တောင်းကိုသင်ပြီးသင်လုပ်ကြည့်နေတာပေါ့ဒါပေမဲ့လူတွေကလည်းနားထောင်ဖို့လိုပါတယ်အကောင်းဆုံးကတော့ prevention ရအောင်အကောင်းဆုံးပါပဲလက်ရှိရမယ်ရေးကြည့်တာမျက်နှာကိုမကန်ရအောင် mask ဆက်ရမယ်နောက်ပြီးတော့တယောက်နဲ့တယောက်က6 feet ခွာပြီးနေရမယ်ပေါ့နော
်ကျေးဇူးများပါတယ်ဒေါက်တာလေးနော